ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်မိုင်းော့ကျွေးရအနီးမှာပြီးခဲ့တဲ့ဇွန်လ25ရက်နေ့ကဒီရွာသားပေါ့နော်အရက်သား9ဦးအသက်ခံရတဲ့အမှုကိစ္စနဲ့ပတ်သက်ပြီးတော့နောက်ဆုံးဗာဒသတင်းတွေများသိထားတာရှိလဲရှင့
်ဒီခုချိန်ကြီးရတော့ဘာမှတော့မပြောသေးဘူးအမှုတော့ဖွင့်ထားတဲ့ဆိုပေမဲ့လည်းအနောက်လူပြောက်ဆိုတဲ့အမှုတော့ပဲတို့ယူထားသေးရပါလေအခုချိန်ကြီးတော့ဘာမှမတိရသေးပါဘူးခင်ဗျအာရုံတက်စစ်ဆေးမှုတို့လည်းဟိုမတွေ့ရသေးပါဘူးခင်ဗျ
ဟုတ်ကဲ့ဆိုတော့ရွာသားတွေရဲ့ထွက်ဆိုချက်အရာဒါဟာစစ်တပ်ကကျူးလွန်နေဆိုပြီးတော့သူတို့ဆွဆွဲထားတာတွေရှိပါတယ်ဆိုတော့စစ်တပ်ဘက်ကလည်းဒီကိစ္စကိုသူတို့ဘက်ကစုံစမ်းစစ်ဆေးမယ်ဆိုပြီးတော့လည်းပြောဆိုထားတယ်ဆိုတော့လေဒီစုံစမ်းစစ်ဆေးမှုပေါ့အထူးသဖြင့်တော့ဒီစစ်တပ်ဘက်ကဟိုဘယ်လိုစုံစမ်းစစ်ဆေးနေတယ်ဘာတွေလုပ်နေတယ်လို့ရောသိထားတာမျိုးရှိပါလဲရှင်
ဒီစစ်တပ်ဖက်ကတော့တည်တဲ့အတိုင်းပါပဲဒီလိုဟိုသူတို့ဗစုံစမ်းပေးမဲ့စစ်ဆေးပေးမဲ့ဒီရဲ့ဟာလှုပ်ပေးမဲ့ဆိုပေမဲ့လည်းအခုချိန်ကြီးဘာမှတော့ဟိုတိတိကျကျတော့ဘာမှမရှိသေးဘူးလေနော်ဟိုဒီရဒူရဓာတ်တွေအတွက်လှုပ်ပေးမဲ့ဆိုတာတော့ဒီဟာတော့အမျိုးမျိုးပဲပြောနေကြတာပဲဟိုအရင်ကတည်းကလည်းဒီလိုမျိုးပဲတရားမျှတဖို့အတွက်လှုပ်ပေးမဲ့ခြာပေးမဲ့ဆိုပေမဲ့လည်းနောက်ဆုံးတော့ဒီလိုမျိုးပဲပျောက်ပျောက်သွားတာပဲရှိရလေနော်
โอเคสรุปดีอหมุเนี่ยปัดเสร็จโลမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကလည်းစုံစမ်းဖော်ထုတ်မယ်လို့သူတို့တရားဝင်စာတွေလည်းထုတ်ပြန်ထားပါတယ်ဆိုတော့လူ့အခွင့်အရေးကော်မရှင်ကဒီအหมุเนี่ยပတ်သက်ပြီးတော့ဘာတွေစုံစမ်းနေတယ်ဘယ်လိုစစ်ဆေးနေတယ်ဆိုပြီးတော့တည်ထားတာများရှိပါလားရှင့
်ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုဆက်လုပ်သွားမယ်ဆိုတာတော့မသိရသေးပါဘူးခင်ဗျဟုတ်ကဲ့ဟိုစုံစမ်းပေးမယ်စစ်ဆေးပေးမယ်ဆိုတာတော့ဟိုပြည်သူအတွက်တရားမှန်စွာတိကျမှန်ကန်စွာနော်ဒါဟိုအခွင့်အရေးဆိုတဲ့ဟာတော့ဒီဗီဒူလူတူဘက်မှာတော့မရှိတော့လို့လို့နေနေရပေါ့ပြီးခဲ့တဲ့လအောင်ကတွေလည်းကြောက်မဲဒီပေါ်မြို့ကြောက်မဲခရိုင်အတွင်းမှာတွေလည်းဖြစ်ခဲ့တဲ့ဟာတွေလည်းဒါလည်းချမ်းပြည်နယ်မှာပဲဖြစ်တယ်ဆိုတော့အမြဲတမ်းပဲဒီမိမောင်းထိုးပြနေတာပေါ့လေပြီးရင်လည်းဒီဘက်မှာလည်းတွာလာလှုပ်ရှားနေတာတွေဘသူတွေရှိလဲဆိုတော့တို့ရစစ်တပ်ဖက်နေပြီးတော့အများဆုံးအဖြစ်ဒီလူခွင့်ရေးချိုးဖောက်တယ်ပြီးရင်လည်းဒီတဘာဝတန်ရန်ဇာတာတွေလည်းအဲ့ဒီဟာနဲ့လည်းဆက်နွယ်နေရလို့အဖွဲ့တော်များများလည်းဒီဟာဝေဖန်တုံ့တက်ထားတာပေါ့လေဟုတ်ကဲ့
ဟုတ်ကဲ့အခုလိုလူ့အခွင့်အရေးကော်မရှင်ကလည်းဟဲ့လာဒီဟာကိုစုံစမ်းဖော်ထုတ်မယ်စစ်တပ်ဘက်ကလည်းဒီနေ့ဆိုရင်ပဲသူတို့ဒီကိစ္စနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲလုပ်မယ်လို့လည်းပြောထားပါဗျာဆိုတော့ဒီလိုအခြေအနေတွေပေါ်မှာရွာသားတွေဘက်ကရောဟိုစတင်နေမှုရှိပါရဲ့လားရှင်ဒီဟာနဲ့ပတ်သက်ပြီးတော့သူတို့စုံစမ်းတဲ့အနေအထားတွေမျိုးဟိုကိုဆိုင်ခွန်မိုင်းတို့ဘာသိထားတာရှိလဲရှင
်အော်ကျွန်တော်တို့ဖန်နေတည်ထားရတာတော့အခု SNLD အဖွဲ့တွေကလည်းအဲဒီရဲ့တရားမှန်ဖော်ထုတ်ဖို့အတွက်လှုပ်ထားတာပေါ့လေနော်။နောက်သူတို့လည်းဒီအတွက်တရားမှန်ဖြစ်ဖို့အတွက်လည်းသူတို့လည်းစုံစမ်းစစ်ဆေးဖော်ထုတ်နေတယ်။နောက်ထပ်ဒီလာရှုံးမြို့မှာလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဆန္ဒပြနေကြတယ်ပေါ့လေ။အော်ဒီဟာလည်းဟိုရွာသူရွာသားအပေါ်မှာအပြစ်ကျင်းတဲ့ရွာသူရွာသားအပေါ်မှာနောက်ထပ်ဟိုဒီမျိုးပြစ်မှုဒုလူမှုမဖြစ်အောင်လို့ဆိုရင်မှဒီမျိုးဖော်ထုတ်နေတဲ့အတွက်တော့လုံးဝမလှုပ်တာတဲ့ဆိုင်တော့ဒါဂျင်းနဲ့ဆရာတစ်ခုလေးပေါ့။နော်ဒီလိုမျိုးထပ်ပြီးတော့ဖော်ထုတ်သွားမယ်နောက်ထပ်အကောင်းဆုံးပြောင်းရတူရတာတွေလည်းလူခွင့်ရင်းနဲ့ပတ်သက်ပြီးတော့ဒီထက်လည်းဟိုအဘက်ဆောင်ဖျားနေပြီးတော့ပြန်ပြီးတော့ဖော်ထုတ်သွားမှာပေါ့ဟုတ်ကဲ့
ကဲဆိုကူဆိုင်ခွန်မိုင်းတို့ဒီရှမ်းလူခွင့်ရင်းမနိုင်အနေနဲ့ရောဒီအမှုနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်ပါလဲရှင
်တရားမျှတမှုတော့မရှိဘူးပေါ့လေနော်နောက်ထပ်အောင်ဆိုညှင်းဆိုထားတဲ့ဟာတွေကလည်းခက်များပဲလေသူတို့ကိုယ်တိုင်လှုပ်တယ်အတိုင်းပဲသူတို့ပြောပြတယ်နောက်ထပ်ဒီအမှုမှန်ပေါ်ထုတ်ဖို့အတွက်ဒီစစ်တပ်ပဲတပ်ကပဲပဲအဖွဲကပဲအမကဘလောက်ဒီလိုလောက်သွားတဲ့ဆိုတိုင်းမဲ့တူတူဖျားတော့ဒီမျိုးပြစ်ကျူးလို့နေဆိုတဲ့ဟာတော့ဥပမာခံတဲ့အတွက်တော့ကျွန်တော်တို့အဖွဲနေပြီးတော့ဆက်ဒီမျိုးတရားမှန်ကန်စွာရဖို့အတွက်ကျွန်တော်တို့အဖွဲနေလဲဆက်လက်ထုတ်ပြန်သွားမှာဖြစ်ပါတယ်ခင
်ဗျဟုတ်ကဲ့ရွာသားတချို့ကတော့ဒါဟာစစ်တပ်ဘက်ကကျူးလို့နေဆိုပြီးတော့တို့ဒီထွက်ဆိုထားပါတယ်ဆိုတော့ဒီဟာကိုရောဒီရှမ်းခွေလူခွေရေးမန်နိုင်အနေနဲ့အလိုပဲသုံးသက်ပါလားရှင်ဘလိုမျိုးဟိုစုံစမ်းရတဲ့လောက်တိထားတာမျိုးရှိပါလဲရှင်
ကျွန်တော်တို့အဖွဲ့နေဘယ်လိုစုံစမ်းလို့ရရှိထားလဲဆိုတော့ကျွန်တော်တို့အဖွဲ့နေပြီးတော့အဲ့ဒီရဲ့ဟိုပြည်မှုကျူးခံရတဲ့လူတွေရဲ့ဟိုအကူတွေညီကုံမောင်နှမတွေနာအဲ့လိုမျိုးပဲတရိုက်ဆက်တွေ့ပြီးတော့မြင်းမြန်းစုံစမ်းတာတွေနောက်ဒါအဲ့ဒီမှာသွားပြီးတော့ဟိုကျွန်တော်တို့အဖွဲ့ရှိတဲ့ဟာတွေလည်းအဲ့ဒီမှာကွင်းစင်းပြီးတော့လေ့လာထားတာတွေလည်းရှိတာပေါ့လေအဲ့ဟာနဲ့ကြောင့်မို့ဒီတိကျလို့လည်းကျွန်တော်တို့လည်းဒီဟို statement ထုတ်ပြန်ထားတာဖြစ်တယ်လေ။နောက်အတိုင်းမဲ့ဒီ B2B သားတွေကတော့ဘာမှအပြစ်မရှိဘဲနဲ့ဒီလိုမျိုးခံရတဲ့အတွက်သူတို့လည်းတုံလုံးခြောက်ခြားနေရပေါ့။ပြီးရင်လည်းပြစ်မှုတစ်ခုလုပ်ပြီးပြီဆိုလို့ရှိရင်လည်းအချိန်ကြီးကြတော့တာနဲ့အများယူပြီးတော့ပျောက်သွားတဲ့လိုမျိုးဖြစ်သွားတာပေါ့။အမှုမှန်ဖော်ထုတ်ဖို့အတွက်လည်းဟိုအားနည်းနေတာပေါ့။အဲ့ဒီအတွက်ကြောင့်မို့ကျွန်တော်တို့ဒီချမ်းလူခွင့်ရမှန်တိုင်းအနေနဲ့တစင်းတော့ဒါအဲ့ဒီရဲ့ရွာလေးထဲမှာရှိတဲ့အဖွဲတွေလူခွင့်ရေးကွန်ရက်အနေနဲ့တစင်းကျွန်တော်တို့ဒီအမှုမှန်ဖော်ထုတ်ဖို့အတွက်လည်းတစင်းဒီလိုမျိုးကြိုးစားတော့မှာပေါ့။ဟုတ်ကဲ့
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်။